ာအာဏာသိမ်းပြီး6လအတွင်းမြန်မာနိုင်ငံမှာနိုင်ငံရေးနဲ့ပြည်သူ့ကျန်းမာရေးအခြေအတဲတွေပုံမူဆိုးဝါးလာပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ဘဝတွေအပေါ်ဆူဆူဝါးဝါးတက်ရောက်နေတဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကမကြခင်ကပဲကြေညာချက်ထုတ်ပြန်သတိပေးထားပါတယ်။အာဏာသိမ်းမှုနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေရဲ့ပြစ်ခတ်နှိမ်နင်းမှုတွေဖမ်းဆီးအရေးယူမှုတွေအပြင်ကိုဗစ်ကပ်ဘေးကြောင့်ကြုံလာရတဲ့ကျန်းမာရေးပြဿနာတွေနဲ့စိုးရင်ကြောင်းကြမှုတွေဟာမြန်မာပြည်သူအများစုဒီကနေ့ရင်ဆိုင်နေရတဲ့အခြေအနေတွေဖြစ်ပါတယ်။ဒီလိုအခြေအနေတွေကြားမှာပဲဘေးဒုက္ခခံစားနေကြတဲ့သူတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေကိုတနိုင်တစ်ပိုင်းကူညီဆောင်ရှောက်ပေးနေသူတွေထဲမှာတော့ခရိယန်သာသနာပြုကောင်းသောတုံ့ထိန်သီလရှင်တွေလည်းပါပါတယ်။သူတို့ဘယ်လိုကူညီတွေပေးနေသလဲ၊ဘယ်လိုအခက်အခဲတွေအများအပြားကြုံတွေ့ရသလဲဆိုတာတွေကိုပြည်ခဲ့တဲ့သတင်းပတ်ကပဲဒီကောင်းသောတုံ့ထိန်သီလရှင်တဦးဖြစ်တဲ့ Sister Elizabeth Joseph ပြောပြတာကိုတင်ပြပေးခဲ့ပါတယ်။ဒီတစ်ပတ်မှာတော့ကောင်းသောတုံ့ထိန်သီလရှင်တွေအနေနဲ့အခက်အခဲတွေကြားကနေဘာကြောင့်အခုလိုကူညီဆောင်ရှောက်မှုတွေကိုလုပ်ပေးနေကြတာလဲ။ဒီကနေ့စစ်ဘေးကပ်ဘေးဆိုင်ရာကူညီဆောင်ရှောက်မှုတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုကဘလောက်ထိအရေးပါတယ်လဲဆိုတာတွေကို Sister Elizabeth ကိုမေးမြန်းထားပါတယ်။
ဘာလို့ကူညီဆောင်ရှောက်နေရလဲဆိုတော့မှရေလူသားချင်းစာနာတဲ့နေရာမှာကိုကရက်နေတဲ့သူဖြစ်တာတချောင်းပြီးတော့မေတ္တာတရားလုပ်ငန်းတွေအတွက်ကိုဘဝကိုပေးထားတဲ့သူဖြစ်နေတာပေါ့နော်ဒီလရှင်တွေဆိုတော့ကိုဘဝကိုလူတွေအတွက်ပြူလိုက်တာပေါ့နော်လူကုန်တိတ်ခါနဲ့အခုရေချိုးဖောက်ခံနေရတဲ့ပြည်သူတွေကိုစွန့်ရှိတဲ့မြန်နဲ့ကြိုးစားပြီးတော့လုပ်ပေးတာပေါ့လေတကယ်တော့ပြည်သူတွေကြုံနေရတဲ့ဒီအနှိမ့်ထာယုံကသူတို့မခံထိုက်တဲ့အရာတွေပါပဲအဲကြောင့်မလို့လဲဟိုကုချင်းစာတရားမြစ်တာတရားနဲ့ပေါ့နော်ကျမတို့ကလည်းပဲကျမတို့ဖခင်ရဲ့ပင်ပေးတာအဆုံးမှာတော့တယောက်နဲ့တယောက်ချစ်ဖို့ဖခင်မြစ်တာကိုပြဖို့ပေါ့နော်အဲ့ဒါပဲပင်ပေးတဲ့အတွက်ကြောင့်မို့ဒီလူတွေကြုံရတဲ့အခက်အခဲတွေအနှိမ့်ထာယုံတွေကိုကိုထက်ဖို့ဆိုးတဲ့အခြေအနေမှာရှိနေတဲ့အတွက်ကြောင့်မို့ကိုလည်းလမ်းမီတလောက်လေးပေါ့ကိုကြီးစောင့်ရှောက်ပေးနေတာပဲဖြစ်ပါတယ်
လက်ရှိမှာဒီပြည်သူတွေအနေနဲ့အကြက်တဲတွေခြုံနေရတာမှန်တယ်ဒီထဲမှာမှအမျိုးသမီးတွေကတော့ဒါသူတို့တိတက်ခြုံတွေ့ရတဲ့ဒီအမျိုးသမီးသဘာဝကြောင့်ဖြစ်လာတဲ့စားဖွာရတဲ့ကိစ္စတွေစသဖြင့်ပေါ့နော်ဆိုတော့တိတက်ခြုံရတဲ့အခက်အခဲတွေကပို့ပြီးတော့အမျိုးသမီးတွေကဒီအကြက်တဲကိုအခက်အခဲတွေပို့ပြီးတော့ခြုံရတယ်လို့ပြောလို့ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ပြောလို့ရပါတယ်ဒီလိုမျိုးဒုက္ခအခက်အခဲတွေအချိန်မှာအမျိုးသမီးတွေရဲ့ဒုက္ခပေါ့နော်ဒါပြလို့ဆိုတော့လူတွေအခက်အခဲကြုံနေရတဲ့စစ်တွေပြည်တွင်းစစ်တွေဒီကပ်ရောဂါတွေကြုံနေတဲ့အခါမှာလူတွေတယောက်နဲ့တယောက်ကြုံရတဲ့ဒုက္ခကမတူတချို့ CDM လောက်ရင်းနဲ့အလုပ်ပြုတ်သွားတဲ့ဆရာမလေးတွေပေါ့နော်အဲတော့အများကြီးကတယောက်ကိုပြောရမှာဆိုလို့ရှိရင်သူကစားဖွာဖို့ညီးဖွာဖို့အရာအခက်အခဲကြုံလာတယ်သူမှလုံးဝပေါ့နော်ဒါအမျိုးသမီးတွေဒီကံကြုံရတဲ့ဒုက္ခလေးပေါ့လေဆိုတော့အမျိုးသားကလည်းအလုပ်ပြုတ်သွားတယ်သူကလည်းအလုပ်ပြုတ်သွားတယ်ဒီမိဖို့ကိစ္စမှာအရာအခက်အခဲဖြစ်လာတဲ့အခါကျတော့ဒီလိုမျိုးအချိန်မှာအမျိုးသမီးတွေရဲ့ဒီဓမ္မတာအရာလုံးရမဲ့ကြောင်ကိုတရားတွေကိုလည်းပဲပြောရမယ်ဆိုလို့ရှင်စိတ်ပျော့ပျော့ရှင်ရှင်နဲ့မလုံနိုင်ဘူးနောက်တစ်ခုကငွေရည်ကြီးအခက်အခဲကြောင့်မလို့စိုးရင်ကူပန်မှုတွေရှိနေရတယ်နောက်သူတို့ရဲ့လုံခြုံရေးအတွက်လည်းအရာစိုးရင်ကူပန်မှုတွေဒါတွေကတော့ဘယ်လိုပြောမလဲအခက်အခဲတွေကတစ်ခုပေါ့နော်ဆိုတော့ဒီလိုမျိုးကိုလည်းကူညီပေးနိုင်တဲ့အတွက်ကြောင့်မလို့ကိုကလည်းလူရှင်တွေလည်းကျေးဇူးတင်တယ်ကိုကိုယ်တိုင်လည်းပဲအမျိုးသမီးရနေအမျိုးသမီးကိုပြန်ပြီးတော့မှအထောက်ဟိုပေါ့အမိတဲလုတ်ပေးနိုင်တာကိုလည်းဂုဏ်ယူတယ်ပေါ့နော်နောက်တချို့မျိုးသမီးတွေကကျတော့ဒီလိုမျိုးအချိန်မှာဒီလိုပုံဆောင်နေရတဲ့အတွက်ကြောင့်မို့သူများရဲ့အိမ်မှာသွားပြီးတော့အခန်းကိုနှားနေရတယ်သူများနှားထားတဲ့အခန်းကိုပဲနှားပြီးတော့နေရတဲ့အချိန်မှာသူတို့ကိုယ်တိုင်ကစားစရာလည်းမရှိဘူးအခန်းကအထက်ထက်ကြီးရှိလာတဲ့အခါမှာဘယ်လိုပြောရမလဲအိမ်မှာသွားပြီးတော့တဲခိုတဲ့အိမ်ရဲ့ညစူတာတွေနော်စိတ်ပိုင်းဆိုင်ရာအရင်စိတ်ညစ်စရာတွေကြုံရတယ်ဒီကြားထဲမှာကျမတို့မမြင်နိုင်မတွေ့နိုင်တဲ့ဘာမတရားမှုတွေဘာ assault တွေပေါ့နော်ဘာ abuse တွေရှိနေလဲဆိုတာတော့ကျမတို့မပြောတတ်တတ်ဘူးပေါ့နောက်တစ်ချက်ကတော့ဒီအမျိုးသမီးကလေးတွေပေါ့ကျမအကောင့်ပဏီလုတ်ပြီးရကျမလက်တွဲခေါ်ပြီးတဲ့လူငယ်လေးတစုထဲကအမျိုးသမီးတွေဆိုလို့ရှင်သူကဖြုတ်ရှားမှုတွေမှာပါဝင်တယ်ပါဝင်ပြီးတော့ခါကျတော့ဖမ်းခံရတယ်ဖမ်းခံရပြီးထောင်ထဲမှာကအဖွဲလိုက်မတင်းကျင်ကန်ဂရိတ်ဘလို့ခေါ်တာပေါ့နော်အဖွဲလိုက်မတင်းကျင်တာကြီးခံရတယ်အဲ့လိုမျိုးကျစာတွေကြုံတွေ့ရတဲ့အခါကျတော့ဒီပေါ့နော်အမျိုးသမီးတွေရဲ့ဒုက္ခကအမျိုးသမီးတွေကိုထိခိုက်တဲ့အရာတွေကတကယ်တော့လူမျိုးနွယ်ကြီးကိုထိခိုက်တဲ့အရာတွေဖြစ်တယ်အဲ့တော့ဒီအချိန်မှာလည်းအမျိုးသမီးတွေရဲ့အတန်ပေါ့အတန်မထွက်နိုင်နေတဲ့အမျိုးသမီးတွေနေရာတော်များများမှာရှိနေသေးတယ်ပေါ့အဲ့ဒါကိုလည်းပဲမီဒီယာတွေ ဒီအတန်တွေကိုထုတ်ပေးနိုင်တဲ့နေရာတွေအနေနဲ့ဒါလေးတွေကိုလည်းမမေ့ထားတင်လို့ကျွန်မထင်တယ်လေ
ဟုတ်တယ်လို့ဆိုရင်လေမီဒီယာမှာတော့တော်တော်ပြန့်သွားတယ်စစ်စတာလက်သတိထားပြီးမှထင်ပါတယ်ဒီခွင့်ရတီလာရှင်တစ်ပါးကနေပြီးတော့လေရှေ့ရနေပြီးတော့မှတကယ်ကိုချင်းချင်းခံပြီးတော့ဟိုလူငယ်တွေကိုပစ်တာခတ်တာတွေလုပ်နေတဲ့အချိန်မှာတားခဲ့တဲ့ပုံရိပ်တစ်ခုလည်းထွက်ခဲ့ပူတယ်လေဆိုတော့အခုလို့ဒီမြန်မာနိုင်ငံမှာဒီနိုင်ငံရေးအခြေအတဲတွေလူမှုစီးပွားအခြေတဲအပြင်အခုဆိုကိုဗစ်ကပ်ပြီးပေါ့နော်ကျန်းမာရေးဘက်မှဆိုရင်လည်းဒီလိုအခြေရိုက်နေတဲ့အချိန်မျိုးဒီလိုအခြေအနေမျိုးမှာဒီခရီးယန်ဒီတီလာရှင်တွေအမျိုးသမီးတွေပေါ့နော်အထူးသဖြင့်သူတို့ရဲ့ဒီလူမှုအတိုင်းဝိုင်းကောင်းမွန်ရေးအတွက်ဒါမေတ္တာတရားနဲ့ပါဝင်ပြီးတော့စောင့်ရှောက်တဲ့နေရာမှာသူတို့တွေရဲ့အခန်းကဏ္ဍပေါ့နော်ဒါကဘယ်လောက်ထိအရေးကြီးတယ်လို့ထင်တယ်လဲပြောပြပေးပါလား
အဲကျွန်မအမြင်ပေါ့နော်အမျိုးသမီးတွေဆိုတာကလေငူပေါ့အိမ်တောင်ရှိရှိမရှိရှိမိခင်စိတ်ကပါလာတာမူကြီးတွေကဒီမိခင်စိတ်မေတ္တာစိတ်ပေါ့နော်မေတ္တာစိတ်ကုနာတတ်တဲ့စိတ်ချင်နာရဲ့စိတ်ပြီးတော့သူများခက်ခဲတဲ့အခါမှာဟိုဂယူးဆိုင်တက်တယ်ပေါ့နော်မျိုးသမီးတွေကလူတွေကိုကူတဲ့အခါမှာအမျိုးသားတွေနဲ့အဲ့ဒီနေရာလေးတွေမှာသူကကြွားချားတယ်ပေါ့လေဆိုတော့အိုးတော်လည်းရေးအစမှာဆက်ပြီးတော့ပြစ်ခတ်လာတဲ့အချိန်မှာဒီမီဒီယာတွေကနေပြီးတော့မှကျွန်တော်တို့တွေ့ရဒီအခုကျွန်တော်တို့ကချင်ပြည်နယ်ရပဲဒါပေမဲ့သူကမြစ်ကြီးနာအဲ့ဒီစစ်တဲ့ကမှဖြတ်ပြီးတော့မှလူတွေအရှိန်မှာရက်ပေးလိုက်တယ်ဆိုတော့မိခင်စိတ်ရဲ့အရင်းကပေါ့နော်မိခင်စိတ်ရဲ့အရင်းကဘာဖြစ်လဲဆိုလို့ရှိရင်ကိုသားသမီးတွေအတွက်ဒုက္ခရောက်လာပြီကိုသားသမီးတွေရဲ့ဘေးဒုက္ခနဲ့ကြုံလာပြီဆိုလို့ရှိရင်သူတို့အသက်ကိုပဲမငဲ့ဘဲနဲ့ကိုဘာဖြစ်နေဖြစ်သွားပါစေဖြစ်သွားပါစေကိုသားသမီးတွေမဖြစ်သွားဖို့ကအရေးကြီးတယ်ဆိုတော့ဒီတတိပေါ့နော်တတိအင်အားအဲ့ဒါရှိတယ်နောက်ပြီးတော့ဒုတိယတစ်ချက်နေတော့ဒီနာကျင်မှုတွေဒုက္ခတွေခံနိုင်တဲ့အစွမ်းပေါ့ဒီခံနိုင်ရည်ကပြောရမှာဆိုလို့ရှိရင်အမျိုးသားတွေတဲ့အမျိုးသမီးတွေကပို့ပြီးတော့မှခံနိုင်ဒီဘိုင်းမှာရှိတယ်။ဆိုတဲ့အခါကျတော့ဒီလိုမျိုးအချိန်မှာလူတွေဘက်ကနေပြီးတော့မှစိတ်ဒုက္ခတွေဒီပေါ့နာကျင်မှုတွေဝေဒနာတွေအများကြီးခံရတဲ့အချိန်မှာအမျိုးသမီးတွေကဒီဟိုသူ့မွေးရပါပေါ့မွေးရပါရှိတဲ့ဒီအကြီးအချင်းတွေကဒီဒုက္ခဒီမတရားမှုဒီအနိဋ္ဌာယုံကြီးကိုပါဝင်ကူညီတဲ့အခါမှာအရန်ကိုမှအရေးပါတယ်အရန်ကိုမှလည်းထိရောက်တဲ့အပိုင်းလို့ကျွန်မမြင်ပါရှင့
်ဟုတ်ကဲ့ပါ sister ဆိုတော့လက်ရှိမှာဒီကိုဗစ်ကပ်ဘေးနောက်ဒီအာနာသိန်းထားတော်မလို့စစ်ဘေးပေါ့နော်အကျက်တဲတွေမျိုးမျိုးကြုံနေရတဲ့အချိန်မှာပြည်သူတွေအတွက်စိတ်ပိုင်းဆိုင်ရာကြန့်ခိုင်မှုတွေပိုရှိလာဖို့အတွက်ကို sister အနေနဲ့ဘာတွေများအကြံပြုချင်ပါလဲရှင
့်ဘာတွေအကြံပြုချင်လဲဆိုလို့ရှိရင်တော့လက်ရှိကြုံတွေ့နေရတဲ့ဒီဘေးဒုက္ခတွေကြောင့်လူတွေရဲ့စိတ်ဒုက္ခအကြီးကြီးကြုံနေရတယ်။ပြီးတော့စိတ်ပိုင်းဆိုင်ရာစကြန့်ခံအောင်ဘယ်လိုမျိုးလုပ်ဖို့လူလဲဆိုလို့ရှိရင်ဒီမတရားမှုတွေမှာပေါ့နော်ကျွန်မကြားတာဒီစိတ်ပညာရှင်တယောက်လဲပါပြီးတော့မှလူတွေကိုတိုက်စိတ်ဓာတ်ပိုင်းဆိုင်ရာမှာပို့ပြီးတော့မှဒုက္ခစိတ်ဒုက္ခကိုပေးနေတဲ့အပိုင်းမှာရှိတယ်။ဆိုတော့ဒီလူတွေကိုကျွန်မအားပေးချင်တာတော့ဘယ်တော့မှအရှုံးမပေးဘူးဆိုတဲ့စိတ်နဲ့ဆက်သွားပါ။ပြီးတော့ဒီအရာရာကိုကိုယ်စိတ်ရင်းနဲ့လို့ပါကိုစိတ်ရင်းဆိုကိုမှမေတ္တာစိတ်ကောင်းတဲ့စိတ်လေးတွေရှိတဲ့အတွက်အဲ့ဒီစိတ်အရင်းခံလေးတွေနဲ့ပဲလို့ပါလို့အားပေးချင်တယ်နောက်တစ်ချက်ကသူတို့ကကိုယ်ကိုမိုးပြီးတော့စိတ်တက်ကြပြီးတော့အရှုံးပေးပြီးတော့အညံ့ခံစေချင်တဲ့အချိန်မှာကိုယ်ကိုခန္ဓာတည်သွားပါစေဒီတော့မှကိုစိတ်တက်တော့အပြက်အစီးမခံလိုက်ပါနဲ့လို့အားပေးချင်တယ်နောက်ပြီးတော့တချို့နေရာမှာလေစိတ်တက်ကလေးတွေပြက်စီးလာတာတွေ့ရတယ်အဲ့တော့အဲ့ဒါမျိုးကိုကိုမပါပါခြင်းနဲ့မြန်မာပြည်သူတွေရဲ့ကောင်းမြတ်တဲ့စိတ်ဓာတ်တွေဆက်ပြီးတော့ထိန်းထားပြီးတော့မှာပေါ့နော်ဒီမတရားမှုတွေပျောက်သွားအောင်ကိုကိုယ်တိုင်ကလုပ်နိုင်ပါရဲ့ဆိုတော့အားပေးခြင်းဆိုတော့ဘယ်တော့မှစိတ်ဓာတ်မချလိုက်ပါနဲ့လို့ပဲအားပေးခြင်းပါတယ
်ဟုတ်ကဲ့ပါ sister အခုလို့ချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျမလည်းပဲကျေးဇူးအများကြီးတင်ပါတယ်ကောင်းသောဒူရင်းဒီလက်ရှင်တွေအားလုံးရဲ့ကိုစားရောမြန်မာပြည်သူတွေရဲ့အားလုံးရဲ့ကိုစားတို့အတန်လေးကိုချုပ်ပြီးခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်